ကင်းနီတီနယ်ဒီမော့ဆုံမြို့အနီးဖဲခုံမြို့ကိုစစ်ကောင်စီကနေရာဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့ပြီးအရသာတဦးထက်မနည်းသေဆုံးခဲ့ပါတယ်။ကင်းနီပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီကတော့ဒေသခံပြည်သူတွေကိုအကူအညီပေးဖို့ဆောင်ရွက်နေတာတွေ့ရပါတယ်။ကင်းနီပြည်ထဲကနေတိုက်ရိုက်ရိုက်ကူးသတင်းပေးပို့ထားတာကိုကိုသားညွန့်ဦးကပြောပြမှာပါ။
ဒီမော့ဆုံမြို့နယ်တွင်နမဲခုံမြို့ကိုစစ်ကောင်စီကစက်တင်ဘာလ4ရက်နေ့5ရက်နေ့စလုံးလေကြောင်းတိုက်ခိုက်ပုံကျဲတာတွေကြောင်းအရတားတဦးထက်မနည်းသေဆုံးပြီးတော့ဒဏ်ရသူတွေလည်းရှိခဲ့ပါတယ်။စက်တင်ဘာလ9ရက်နေ့မနေ့စင်တိုင်းဝင်းကျင်မှာတော့ကင်းဒီဂျာကာလာအုပ်ချုပ်ရေးကောင်စီလက်အောက်ခံအချင်းသားတွေထင်းသိမ်းထားတဲ့ရဲစခန်းကိုစစ်ကောင်စီကတိုက်လေရင်ဒီစင်ကနေပြီးတော့ပုံကျဲတိုက်ခိုက်ခဲ့ပါတယ်။ကင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီတာဝန်ရှိသူတွေကတော့ဒီလိုမျိုးပုံကျဲတိုက်ခိုက်မှုတွေပေါ်စစ်ကောင်စီကိုရှုံချဖြစ်တင်ပြီးတော့အရတားတွေကိုကူညီကယ်ဆယ်ဖို့ဆောင်ရွက်နေကြပါတယ်။
လုံးဝရှုပ်ချတယ်အဲ့ဒါကလုံးဝကျွန်တော်တို့ပုံမှာဟိုအနိုင်ဖြစ်နေနောက်စုကအကြောင်းဖက်မှုဖြစ်တယ်ဒီအကြောင်းဖက်မှုမျိုးလို့တော့ကျွန်တော်တို့ဒီလုံးဝဟိုဘာလက်မခံပါဘူးဒါကကျွန်တော်ရှုပ်ချတယ်ပုံကျတဲ့နေရာကိုကျွန်တော်လာကြည့်တယ်ကျွန်တော်ဖြစ်တာကကျွန်တော်တို့ဒီကလင်ပီရဲ့ရဲ့ဟိုဟိုကလည်းလုံးနေတဲ့နေရာတစ်ခုဖြစ်နေတာပါလေနော်ဆိုတော့ကျွန်တော်တိခိုက်မှုတွေနည်းရှိတယ်တချို့ဆိုတဲ့အဆုံဆုံးမှုတွေဖြစ်နေတော့ပါလေနော်
ဘုံကျဲတိုက်ခိုက်မှုကြောင့်အမျိုးသမီးတူဦးသေဆုံးပြီးတော့ဒဏ်ရသူတွေလည်းရှိခဲ့တယ်လို့ကုညီကေစေးကြီးဆောင်းနေသူတူကပြောပါတယ်။ကျွန်တော်ရေပေါ်ထားတာ
ဒီအောင်နေတော့ဒါဒီလိုအသာကျွန်တော်ထင်မန်းထားတော့ဒီပုခဲကနေလာမယ်ဆိုရင်ဒီခက်နေအွန်လိုင်းတော့အဆင်ပြေပါတော့ဒါပေမဲ့ကျွန်တော်ဝိုက်လာပြီးတော့အဲ့လိုနဲ့ချက်ပါတော့နှလုံးဘယ်မှာတလုံးဒီမှာတလုံးပါတော့တင်းလို့တော့အခု၁ရက်ရှိပါတယ်အခုတင်းတူကနင်းလေးပါတော့ရင်းမြေပါတော့ကျွန်တော် SP ရဲ့ရင်းမြေပါတော့
ဒ
ါရောကျွန်တော်ခမချေရောရှိဦးပါတော့ခမချေပဲရှိတယ်တန်တော့ကျွန်တော်ကဟိုကနေဒီဒီအစည်းအဝေးအစတုံးမရှိသေးတယ်တန်ကြတော့ပြေးလာလိုက်တယ်ကားနဲ့ကားရှိမှသူတို့ကားနဲ့ခေါ်တင်သွားတယ်ခေါ်ပြီးတော့ရက်ပေါ်ကျွန်တော်နေကြည့်တယ်ဘယ်ညမှမတန်ရတော့ဘူးကျွန်တော်သူတို့လည်းခမချေပဲသူတို့ပြောပြအောင်တော့ခမချေရောရှိအောင်လို့ရှိမယ်တင်နေဆိုရဲအဲ့လိုပြောပြအောင်ကျွန်တော်ဒါပေမဲ့တယောက်တော့ကမကောင်းတော့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကိုလက်မခံတဲ့တော်လိုင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေကြောင့်ကြာခေါ်ကင်းဒီဒေသနဲ့ရှမ်းပြည်နယ်ဇက်တလျှောက်မှာစစ်ပွဲတွေဇက်တိုက်ရှိခဲ့ပါတယ်။မိုးပြင်းကနေပြီးတော့တိုက်ပွဲတွေကြောင့်ဒမော့ဆိုကိုစစ်ရှောင်လာသူတူကတော့အခုဒီစစ်ကောင်စီရဲ့ဗုံးကျဲတိုက်ခိုက်မှုတွေကြောင့်နောက်ထပ်တနေရာကိုစစ်ရှောင်ရအောင်မယ်လို့ဆိုပါတယ်
။ကြောက်တော့အခုကမှတချို့တွေစစ်ပေးချောက်ပြေးကြပြီ။မြောက်ဖက်ကိုပြေးသွားကြပြီ။မင်းကလည်းတစ်ချက်လာပြေးတယ်နှလုံးပေါ့။အဲ့ဒီမြောက်ဖက်ရှားရွာ
စက်တင်ဘာလ9ရက်နေ့ညပိုင်းအထိကိုပဲဒမော့ဆိုမြောက်ပိုင်းဒေသတွေကိုစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။စစ်ကောင်စီဟာပြီးခဲ့တဲ့ဩဂတ်လကနေစပြီးတော့ဒမော့ဆိုမြို့နယ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေသလိုဒီကြောင်းကနေဘုံကျဲတက်ခိုက်မှုတွေလည်းလှုပ်လာပါတယ်။ကင်းဒီဒေသတော်လိုင်းတပ်ဖွဲ့တွေဟာအခုနှစ်ဆန်းပိုင်းမြို့တော်လွိုက်ကော်အထိကိုတိုက်ပွဲတွေဆင်ပြီးတော့ကြားခေါ်ကင်းဒီဒေသအများစုကိုထိန်းချုပ်ထားကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့လကလေးကတော်လိုင်းတပ်ဖွဲ့တွေဘက်ကလွိုက်ကော်မြို့ကနေပြီးတော့ဆုတ်ခွာခဲ့ပါတယ်။စစ်ကောင်စီကြီးကဲဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာစက်တင်ဘာလ၄ရက်နေ့ကတော့လွိုက်ကော်ဒေသစစ်ကုတ်ကိန်းဌာနကိုရောက်ရှိလာပြီးတော့သူ့ရဲ့နေမိခံတပ်တွေနဲ့တွေ့ဆုံပါတယ်။အဲဒီအချိန်မှာပဲ KNDF KND ဒေသကာကွယ်ရေးတပ်ဖက်ကလွိုက်ကော်ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လည်းသိရပါပါတယ်ခင်ဗျာ။